Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ခုချိန်မှာခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9นาทีมินิท30อาทิ25เมตรกิโลเฮิรตซ์11853กานี่นี่สินอตันล้วนไปနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီခဏထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောဂျန်ဗရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာရွှင်လန်းစေဖို့ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျန်းမာရေးလေကတဲ့အစည်းအဝေးအစဉ်ပြေလှောက်တာမဲ့တိမ်သိဆိုွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလဲစိတ်ပိုင်းတစ်ခုစီတိုင်း
မျော်လင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာနေ့ရဲ့အချိန်ခါလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်တော်တာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာယုံကြည်ကိုးကွယ်မှုနဲ့စိတ်ဆူတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်တော်တာရှင်များရှင်ခရစ်တော်ရဲ့မေတ္တာကလူတစ်ကိုယ်လုံးကိုတက်ကြွလန်းဆန်းကြံ့ခိုင်စေပါတယ်လူခန္ဓာကိုယ်တစ်ခုလုံးကိုစီးဝင်တဲ့ခရစ်တော်ရဲ့မေတ္တာကတက်ကြွလန်းဆန်းစေတဲ့စွမ်းအားရှိပါတယ်ခန္ဓာရဲ့အရေးကြီးတဲ့အုံနောက်နှလုံးနဲ့အာယုံကြောတွေကိုယောဂပျောက်ကင်းစေခြင်းစွမ်းအားနဲ့ထိတွေ့ပါတယ်။တန်ရှင်သောဝိညာဉ်တော်အဖျင်ဝမ်းမြောက်ခြင်း၊ကျမ်းမာခြင်း၊သက်ရှင်ခြင်းတို့အဖျင်ဝမ်းမြောက်ခြင်းဖြစ်စေပါတယ်။သောတရှင်များရှင်၊ဖျားရှင်ရဲ့အလုတ်သည်စိတ်နှလုံးကြိုးပျက်ကြေကွဲနေတဲ့သူတွေကိုစိတ်သက်သာပျောက်ကင်းစေတော်မူပါတယ်။ဖျားရှင်ရဲ့ယောဂပျောက်ကင်းစေတဲ့တကူစွမ်းအားကတဘာဝအဖျင်ဖြစ်ပါတယ်။သစ်ပင်တစ်ပင်ကိုခုတ်လိုက်ရင်ဒါမှမဟုတ်လူတယောက်ဒဏ်ရာရရင်အယိုးကျိုးရင်တဘာဝတရားကဒီဒဏ်ရာတွေကိုပြုပြင်ဖို့ချက်ချင်းစတင်လှုပ်ဆောင်ပါတယ်။လူအချက်တွေမရှိကြတဲ့ကယောဂပျောက်ကင်းအောင်ပြုလုပ်ပေးတဲ့အဖွဲ့အစည်းတွေရှိပါတယ်။ဒီလိုအသင့်ရှိနေတဲ့အတွက်အစိတ်ပိုင်းတစ်ခုဒဏ်ရာရတာနဲ့တပြိုင်နက်စွမ်းအင်အားလုံးကပြန်လည်ပြုပြင်တည်ဆောက်ဖို့အတွက်စတင်လှုပ်ဆောင်ပါတော့တယ်။သောတရှင်များရှင်မှောင်မိုက်နေတဲ့စိတ်နှလုံးသားတွေအတွက်ဖျားရဲ့သားတော်စီကနေလာတဲ့ဝမ်းမြောက်ဖွယ်သတင်းစကားကနေရရှိတဲ့အလင်းကိုသိပ္ပံပညာတွေနဲ့တခြားစာပေတွေကနေမရနိုင်ပါဘူး။ဖျားရဲ့သားတော်တပါးတည်းသာလျှင်ဝိညာဉ်တွေကိုအလင်းပေးတဲ့ကြီးမြတ်သောအလုပ်ကိုလုပ်နိုင်ပါတယ်။ဖျားဝတ်မှာမှွေလျော်တဲ့ဒစေးကလူတွေစီပြန့်နှံ့စီစဉ်သွားပါတယ်။တောတာရှင်များရှင်ညံ့မြတ်တန့်ရှင်းတဲ့ဒစေးသာလျှင်စိတ်နှလုံးသားကိုပြောင်းလဲပေးစေနိုင်ပါတယ်။အမှန်တရားကိုလက်ခံဖို့စိတ်နှလုံးသားကိုဖွင့်ထားသူသာဖျားသခင်ရဲ့နှုတ်ကပတ်တော်ကအကျင့်စာရိတာပြုပြင်ပြောင်းလဲရေးမှာကြီးမြတ်တဲ့ကရိယာဖြစ်ကြောင်းသဘောပေါက်နားလည်ပါတယ်။မိတ်ဆွေများတို့ကျမတို့ရဲ့ဘဝကိုခရစ်တော်ထံမှာစက္ကပ်အနှံခြင်းဖြင့်ငြိမ်သက်ခြင်းကိုရရှိပါတယ်။ကျမတို့ရဲ့စိတ်နှလုံးကိုစွမ်းဆောင်နိုင်တဲ့တကူးရှိတဲ့ခရစ်တော်ထံစက္ကပ်အနှံထားရင်တိတ်ဆိတ်မှုငြိမ်သက်မှုအပေါင်းကိုရရှိမှာဖြစ်ပါတယ်။မိတ်ဆွေရဲ့စိတ်နှလုံးဟာနေ့စဉ်နဲ့အမျှအသစ်ဖြစ်လာပြီးစိုးရိမ်မှုအပေါင်းမှကင်းဝေးသွားပါလိမ့်မယ်။အထက်မှငြိမ်သက်ခြင်းဝမ်းမြောက်ပျော်ရွှင်မှုအပေါင်းကိုခံစားရရှိပါလိမ့်မယ်။သောတာရှင်များရှင်အသိပညာကစိတ်နဲ့ဝိညာဉ်ကိုခွန်အားဖြစ်တင်ပေးပါတယ်။ကျမတို့ရဲ့နှလုံးသားများကိုမကောင်းမှုနဲ့ဆန့်ကျင်ပြီးမြင့်မြတ်တန့်ရှင်တဲ့တည်းစေဖြင့်စိတ်နှလုံးသားများကိုဖြူစင်စေကြပါစို့။ တော်တာရှင်များအားလုံးကိုဤကျမ်းမာခြင်းစိတ်ဤချမ်းသာမှုပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ပါတယ
်ရာအလုံးတစ်ဖြာကိုချစ်တဲ့သူ
တော်တာရှင်များရှင်တရားဒေသနာတော်ကိုခါရောရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်တာရှင်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါလို့ရှိဆောင်နှခွန်စတကြပါတယ်။ချစ်တော်မိတ်ဆေပေါင်းတို့ဒီနေ့တရားပြောရှင်ပွဲကောင်းတဲ့နေ့တည်းဘုရားပြင်ဆင်ပေးတဲ့နေ့တည်းမှာကျွန်တော်တို့အားလုံးပြောရှင်ဝမ်းမြောက်တရားစွာနဲ့ဘုရားရဲ့ကုန်းတော်ကိုအတူတကွချီးမွမ်းရည်တွေ့ကြရအောင်။ဘုရားသခင်ကတကယ်ကောင်းမြတ်ယုံတဲ့ဘကပင်နဲ့ကျွန်တော်တို့အားလုံးကိုသိချစ်တဲ့ခါမှာကျွန်တော်တို့မမြင်ဘူးမတွေ့ဘူးတဲ့နေရတဲ့တွေကိုဘုရားကပြင်ဆင်ပေးတယ်ကျွန်တော်တို့လုံးဝမမြင်စဘူးမကြုံစဘူးတဲ့နာယီတစ်တွေနဲ့ဘုရားသခင်ကကျွန်တော်တို့ကိုကောင်းမွန်စွာပြင်ဆင်မွမ်းမံပေးတယ်ဒါကြောင့်ဘုရားရဲ့ပြင်ဆင်မွမ်းမံပေးတဲ့အသက်တော်ရာတွေကကျွန်တော်တို့ဘဝတက်တာမှလေဘယ်လုံးမှတန်ဖိုးဖြတ်လို့လည်းမရဘူးနေရတဲ့တိုင်းဘုရားသက်ရှင်ခွင့်ပေးတဲ့ခါမှာဒီသက်ရှင်ခွင့်ပေးတော်မူတဲ့ဘုရားကိုကျွန်တော်တို့အားလုံးကကိုးကွယ်ကြဖို့ယုံကြည်ကြဖို့ရန်အတွက်အရန်ရည်ကြီးပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်တပါးတည်းတာလျင်ဒီလိုမျိုးအခွင့်ရေးတွေကိုပေးပြီးတော့ကျွန်တော်တို့ကိုအသက်ရှင်သေးတာဖြစ်တယ်။နော်ဘယ်ဘုရားကမှမပေးနိုင်တဲ့အခွင့်ဒုခွင့်မြတ်ကိုဘုရားသခင်ကောင်းကင်ဘုံမြေကဘာဘုံမြေဆက်ကြဝရာကိုဖန်ဆင်းတော်မူတဲ့ဘုရားသခင်တပါးတည်းကတာလျင်ပေးပြီးတော့ကျွန်တော်တို့ကိုအသက်ရှင်ခွင့်ပေးတယ်ဝမ်းမြောက်ခွင့်ပေးတယ်ကျွန်တော်တို့ရဲ့အသက်တာမှာငြိမ်သက်ခြင်းခွန်အားကိုပေးတယ်နော်ခရီးတော်တွေနဲ့ပြေဝဆုံနေစွာနဲ့ကျွန်တော်တို့ကိုရစ်ပတ်နောင်ဖွင့်ပြီးတော့စောက်ရှောက်တဲ့ကွဲကတယ်ဒီဖရာသခင်ကိုယနေ့ကျွန်တော်တို့ကိုးကွယ်ရတဲ့ခါမှာကျွန်တော်တို့အတွက်ဘလောက်ဝမ်းသာစရာကောင်းတယ်ဒါကြောင့်ဒီနေ့မှာတို့ရှင်ချစ်တော်မိတ်ဆွေတို့ကိုပေးသွားခြင်းနဲ့သတင်းစကားကတော့လူသားအားလုံးဤဖရာသခင်ဖရာသခင်ကလူမျိုးနွယ်အားလုံးရဲ့ဖရာဖြစ်တယ်ဆိုတာကိုမိတ်ဆွေတို့ကိုပေးသွားခြင်းပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ကျွန်တော်တို့လောကသားတွေလူသားတွေအားလုံးမှာမိမိတို့မှာတို့ရှင်ကိုယ်ကွယ်ရာကိုယ်ကွယ်ရာဖရားရှိကြတယ်เนาะတချို့ကြတော့လေကွန်မြူနစ်ဆိုတော့ဖရားမဲ့တရားမဲ့ဝါဒီတွေပေါ့ဖရားတရားမရှိဘူးဖရားဆိုတော့လည်းမရှိဘူးတရားဆိုတော့လည်းမရှိဘူးဤတို့ကြောင့်မိမိတို့ကိုကိုမိမိတို့ပဲအားကိုးပြီးတော့မိမိကိုကိုကိုသားလည်းညာကိုယ်ကွယ်ရာဆိုပြီးတော့လူတွေကတော့ရှင်ဖရားမရှိတရားမရှိနေထိုင်တဲ့သူတွေအမျိုးအစားလည်းရှိပါတယ်ဒါပေမဲ့ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့သင်ကဖရားမဲ့ဝါဒီထဲမှာပဲရောက်နေသင်ကတော့ရှင်ရယ်ဖရားတရားရှိပါတယ်သင်္ကတော့ရှင်ဖရားကိုကိုးကွယ်နေတာဖြစ်ပါစေဒါပေမဲ့ယနေ့ကျွန်တော်တို့လူသားအားလုံးရဲ့ဖရားသခင်ကိုတော့ကျွန်တော်တို့အားလုံးကသိရှိဖို့ရန်အတွက်ရည်ရည်ကြည်တယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့သင်ရဲ့ဘဝတက်တာမှာလို့ရှင်သင်ကိုဖန်ဆင်းပေးတဲ့ဖရားဘယ်ဖရားလဲဆိုတာကိုသင်သိမယ်ဆိုရင်သင်္ကတော့ရှင်ဘယ်တော့မှကိုးကွယ်ယုံကြည်မှုလွဲမမှာမဟုတ်တော့ဘူးအဲကျွန်တော်တို့လူသားအားလုံးရဲ့အဖဖရားသခင်ကတော့ရှင်ကဘာမိုးမြေဆက်ကြဝရာကိုဖန်ဆင်းတော်မူပြီးတော့အထက်ရကောင်းကင်ရွှေမြို့တော်မှာစံမြန်းတော်မူတဲ့ဘုရားသခင်ဖြစ်ပါတယ်။တော့ကျွန်တော်တို့ကိုးကွယ်ရမယ့်ဘုရားသခင်ကအထက်ရမှာရှိတဲ့ဘုရားကိုကျွန်တော်မျှော်ချစ်ပြီးတော့ကိုးကွယ်ဖို့ရန်အတွက်အရန်ရည်ကြည်တယ်။အောင်ရမှာရှိတဲ့ဒီကဘာမြေပြင်ပေါ်မှာရှိတဲ့အရာတွေကားလို့ရှင်ကျွန်တော်တို့ကိုးကွယ်ဖို့ထက်အထက်ရမှာရှိတဲ့ဘုရားသခင်ကအရာခသိန်းကိုဖန်ဆင်းတော်မူတဲ့ဘုရား။သင်ကိုနေရတဲ့တိုင်းနေရတဲ့တိုင်းကိုလည်းဖန်ဆင်းပြီးတော့အမြဲတမ်းမပို့ဆောင်ကောင်းချီးပေးနေတဲ့ဖရာအဲ့ဒီဖရာသခင်ကိုယနေ့ကျွန်တော်အားလုံးကကိုးကွယ်စိတ်ကပ်ဖို့ရန်အတွက်အားပေးကြပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ယေရမိအနာဂတ်ချမ်းအခန်းကြီး32နှစ်အပိုင်းငယ်29ခုနှစ်မှာငါထံဝရဖရာသည်ခတ်သိမ်းသောတရဝါတို့ကိုအစိုးရသောဖရာသခင်ဖြစ်၏ငါမတတ်နိုင်သောအရာတစ်စုံတစ်ခုရှိလိမ့်မည်လောဆိုပြီးတော့ဖရာသခင်ကမိန့်မွက်ခဲ့ပါတယ်ဖရားကတော့ကိုကိုသူဘာလုံးမိမ့်မွက်တာလဲဆိုတော့ငါထာဝရဖရားဖရားဆိုတာထာဝရဖရားဆိုတာတပါးကြီးပဲရှိတယ်ချစ်တော်မိတ်ဆွေတို့လောကမှာပွင့်တော်မူခဲ့တဲ့ဖရားတွေလောကမှာကျွန်တော်တို့ကိုးကွယ်စိတ်ကနေတဲ့ဖရားတွေအားလုံးကတော့ရှင်တည်င်ကပဲသူတို့ထင်ပေါ်ကျော်ကြားပြီးတော့ထင်ရှားခဲ့တဲ့ဖရားတွေဖြစ်ပါတယ်နော်ဒီအရာတွေအားလုံးကတော့ရှင်သူတို့ဘဝနီကုန်းချုပ်တယ်နတ်ရွာဆန်သွားတယ်တရဏုံကုန်သွားတဲ့ခါမှာသူတို့ရဲ့ဘဝကတော့ရှင်အဲ့ဒီမှာပဲနီကုန်းချုပ်သွားပြီသာဝရတည်ရှိသွားတဲ့သာဝရယက်တည်နေတဲ့ဖရားမဟုတ်ဘူးချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီလိုကြောင့်သာဝရတည်ရှိတော်မူတဲ့သာဝရကိုပိုင်ဆိုင်တဲ့ဖရားသခင်ကကျွန်တော်တို့ကိုဖန်ဆင်းတဲ့ဖရားဖြစ်ပါတယ် ဒါကြောင့်ဘုရားသခင်ကဘာလဲဘာပြောလဲဆိုတော့ခတ်သိမ်းသောတရဝါတို့ကိုအစိုးရသောဘုရားသခင်ဖြစ်တယ်နော်ငါဟာတို့ရှင်ခတ်သိမ်းသောတရဝါဆိုတော့ယနေ့လောကမှာရှိတဲ့ပုထုသင်လူသားအားလုံးရဲ့မကပဲနဲ့ဖန်ဆင်းထားတဲ့အရာတွေအားလုံးကိုအုပ်စိုးရသောအရှင်သခင်တပါးကြီးပဲရှိတယ်အဲ့ဒါကဘုရားသခင်ပဲဖြစ်တယ်ဘုရားသခင်ကအရာခတ်သိမ်းကိုပိုင်တာအုပ်စိုးတဲ့ဘုရားဖြစ်ပါတယ်ဒီနေ့လောကမှာရှိတဲ့လူတွေကတော့မိမိတို့ရဲ့ပိုင်ဆိုင်ရာပိုင်ဆိုင်ချောင်းတွေကိုလူတွေကဆိုရှင်တတ်မဲ့မောပြီးတော့တင်ပြကြတဲ့အဲ့ဒီအရာတွေပေါ်မှာကျွန်တော်တို့အားလုံးကလုံးဝစိုးစံခြင်းကြတယ်အုပ်စိုးခြင်းကြတယ်ဒါပေမဲ့အချုပ်အချာအာဏာကိုပိုင်ဆိုင်တော်သူလည်းထာဝရရှင်ဘုရားသခင်ဖြစ်ပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကဘာပြောလဲငါမတတ်နိုင်သောအရာတစ်စုံတစ်ခုရှင်းလိုက်ပြီလို့တဲ့ဘုရားမှာမတတ်နိုင်တဲ့အမှုအရာဘာမှမရှိဘူးဒါကြကျွန်တော်ပြောခဲ့ပြီးသွားပြီဖခင်မှာမဟုတ်ွာချမရှိဘူးမဆိုတဲ့မဟုတ်ွာချမှာဖခင်မရှိဘူးဖခင်သခင်ကမတတ်နိုင်တဲ့မှုရာမရှိဘူးမဖြစ်နိုင်တဲ့ရာဖခင်မှာမရှိဘူးဒါကြောင့်ဖခင်သခင်ကအရာခသိန်းကိုတတ်ဆွမ်းနိုင်တဲ့ဖခင်ဖြစ်တယ်ဒီအတွက်ကြောင့်ယနေ့ကျွန်တော်တို့အားလုံးကဘာမှစိုးရင်ကြောက်လန့်ထိတ်လန့်မှုတွေမရှိအောင်မစိုးရင်မကြောက်ကြရလေအောင်ဖခင်သခင်ကကြွယ်ကာခဲ့တာလေဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့တင်းပေါ်မှာဖခင်သခင်ဘလောက်ဂရုစိုက်တယ်လဲသင်တို့အတိပဲဖြစ်မယ်။ဒါကြောင့်ဒီနေ့လူတော်ဝါအပေါင်းကိုးကွယ်တိုက်ယုံကြည်တိုက်သောဖယားသခင်တပါးကြီးပဲရှိပါတယ်။အဲ့ဒီဖယားသခင်ကိုယနေ့ကျွန်တော်အားလုံးကကိုးကွယ်ဖို့ဖြစ်ပါတယ်။ချက်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ကပ္ပဦးချန်ခိုင်းတဲ့ငွေ26မှာတို့ရှင်တပံဖယားသခင်ကငါတို့ပုံတရံတဏီတရံဒီလူကိုဖန်ဆင်းကြဆိုတဲ့။ဒီနေ့ကျွန်တော်လူဆိုတဲ့တရဝါဟာတို့ရှင်ဖယားသခင်ဖန်ဆင်းခြင်းကြောင့်လူရယ်လို့ဖြစ်လာတာ။လူကသူ့ဘာနဲ့သူပဲတဘာဝပေါက်လာတာမဟုတ်ဘူးလူကသူ့ဘာနဲ့သူတဘာဝတခါတော့ရှင်ဝုန်းဆိုပြီးတော့လူရယ်လို့ဖြစ်လာတာမဟုတ်ဘူးချစ်တော်မိတ်ဆွေတို့လူကတော့ရှင်ဒါမှမဟုတ်လေစင်ကဲတီရိုနီလတဲလိုက်ဆန်ကနေမှတဖြည်းဖြည်းရင်စင်ကဲစင်ကဲပြောင်းလဲလာပြီးမှလူဖြစ်လာတာမဟုတ်ဘူးလူကတော့ရှင်အခြားသောတတဝါတွေထက်ထူးထူးဆန်းဆန်းဘုရားသခင်ဖန်ဆင်းတော်မူထားတာကိုမိတ်ဆွေတွေ့ရမှာဖြစ်တယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်သင်ရဲ့အတ္တကိုပြန်စဉ်းစားကြည့်ပါသင်ရဲ့ခန္ဓာကိုယ်ကိုသင်ပြန်စမ်းစစ်ကြည့်ပါငါဟာတဘာဝရာဒီတိုင်းပေါက်လာတာလားเนาะဒီတိုင်းပဲဆိုရှင်ကျွန်တော်ကဆိုရှင်ကဘာမုံမှာဒီလိုပဲဖြစ်လာတာလားသင်ပြန်စဉ်းစားကြည့်ပါချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့လူရဲ့ခန္ဓာကိုယ်ရဲ့တိဆောက်ပုံရာခသိန်းကိုကဘာပုံမှာရှိတဲ့သိပ္ပံပညာရှင်တွေတကယ်ပဲဆိုရှင်ဆေးဝါးကျွမ်းကျင်တဲ့ဆေးပညာရှင်တွေလေ့လာသုံးသပ်လိုက်တဲ့အခါမှာဖယားသခင်ကဒီခန္ဓာကိုယ်ကိုဖန်ဆင်းထားတဲ့ဒီလက်ရာတော်ကိုသူတို့တွေလေးလာတဲ့ခါမှာလေးလာ၍မကုံဆုံးနိုင်ဘူးချစ်တော်မိတ်ဆွေတို့အလွန်မှပင်အံ့ဩဖွယ်ရာတွေ့ရတယ်ဒါကြောင့်လူကိုဘုရားသခင်ကဖန်ဆင်းထားတဲ့ခါမှာအဲ့ဒီလူရဲ့ရုပ်သွင်းသဏ္ဍာန်အားလုံးကိုပြေဝဆုံနေအောင်လူတွေကလုံးဝမလုံနိုင်ဘူးချစ်တော်မိတ်ဆွေပေါင်းတို့လူကတော့ရှင်အသက်ရှင်နေဖို့တချို့ကနှလုံးအတုတွေတော့လုံးကြတာပေါ့နော်ဒို့ပဲလေချစ်တော်မိတ်ဆွေတို့ဖယားကိုအန်တုပြီးတော့လူကိုအသက်ရှင်တဲ့တရားပြန်ဖြစ်အောင်ဘယ်သူမှမလုံနိုင်ပါဘူး။တေသွားတဲ့သူကိုတော့နှလုံးတူးပြန်တက်ပြီးလို့မရတော့ဘူး။ချက်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဖယားသခင်ကလူကိုဖန်ဆင်းတဲ့ခါမှာဘလောက်အန်အောပွဲရာလက်ရမြောက်စွာနဲ့ဖယားကဖန်ဆင်းခဲ့တယ်။ဘလောက်တကိုးကြီးတဲ့လက်ရတော်နဲ့သူ့ရဲ့လက်တော်နဲ့ထုလုပ်ပြီးမှလူကိုသူ့ရဲ့တခါတော့ရှင်အာတကိုးကြီးတဲ့ဇီဝဝစိန်ကိုလူရဲ့တဲမှာမှုတ်သွင်းလိုက်တဲ့ခါမှာလူရဲ့ဇီဝသက်ကိုမှုတ်သွင်းလိုက်တဲ့ခါမှာလူဟာအသက်ရှင်တဲ့တော်ဝါဖြစ်လာတယ်။ဒါကြောင့်ဖယားသခင်ကငါတို့ပုံတရံနဲ့တဏီတရံနဲ့လူကိုဖန်ဆင်းကြဆို။ဒီနေ့ချက်တော်မိတ်ဆွေတို့သင်တို့ကဖယားရဲ့ပုံတရံနဲ့တဏီတရံနဲ့ဖန်ဆင်းထားတဲ့သူတွေဖြစ်တယ်။အဲဒီကြသင်တို့ရဲ့ကိုယ်စိတ်နှလုံးသုံးပါးကပါပဲ။နူးညံ့ရမယ်၊တိမ်မွေ့ရမယ်၊ချစ်ချင်းမေတ္တာအပြည့်ဝရှိရမယ်လူတော်ဝါဖြစ်ပါတယ်။ဒါကြောင့်တရားဟောရာကြံခန်းကြီးလေးပိုင်းငယ်32မှာဆိုရှင်လည်းဘလို့ဖော်ပြထားလဲဆိုတော့ဖယားသခင်တည်မြေကြီးပေါ်မှာလူကိုဖန်ဆင်းတော်မူသောနေ့မှစ၍သင်တို့မဖြစ်မီလွန်လေပြီးသောကာလပတ်လုံးမိုးကောင်းကင်တစ်ဖက်၌တစ်ဖက်တိုင်အောင်မေးမြန်းကြလောဤမြလောက်ကြီးသောအမှုဖြစ်ဘူးသလားဤကဲ့သို့သောအမှုဤတည်င်းကိုကြားဘူးသလားတဲ့နော်ဒီနေ့ကျွန်တော်ကဆိုရှင်ကဘာမိုးမြေစကြဝဠာအဆုံးစမ်းတိုင်အောင်ခြေဆန့်ပြီးတော့လိုက်ပြီးတော့ကျွန်တော်ကတော့ရှင်ရှာကြည့်လိုက်ပါတဲ့ရှာကြည့်လိုက်ပါဖယားကဲ့သို့တတ်နိုင်တဲ့အမှုရာလုံနိုင်တဲ့သူဘသူရှိမလဲစုံစမ်းစစ်ဆေးကြည့်လိုက်ပါတဲ့သင်ကတော့ရှင်ဒီကဘာမိုးမြေအဆုံးစမ်းတိုင်အောင်ကဘာကြီးအဆုံးတိုင်အောင်သွားပြီးတော့ သင်ကားလို့ရှင်ရှာဖွေပြီးတော့မေးမြန်းစစ်စစ်မေးမြန်းပြီးတော့စေးကြောကြည့်လိုက်ဘလုံးမှာတွေ့နိုင်မှာမဟုတ်ဘူးချစ်တော်မိတ်ဆွေတို့ဒါကြောင့်အန်အောဘွယ်ဘုရားရဲ့လက်ရတော်ကျွန်တော်ရဖန်ဆင်းခြင်းဟာဘုရားမှလွဲပြီးတော့ဘယ်သူမှမတတ်နိုင်ဘူးဆိုတာကိုတွေ့ရမှာဖြစ်တယ်ဘုရားကတော့လည်းရဲ့အရာခသိန်းကိုတတ်နိုင်တဲ့ဘုရားဖြစ်တယ်ဒါကြောင့်ဘုရားကလည်းငါမတတ်နိုင်သောအရာတစ်စုံတစ်ခုရှိမည်လောတဲ့အဲ့လိုမျိုးတစ်စုံတစ်ခုရှိတဲ့ဆိုဘုရားမတတ်နိုင်တဲ့မှုအရာရှိတဲ့ဆိုရင်ထောက်ပြပါမိတ်ဆွေသင်ဘဝမှာတွေ့ဘူးသလားဘုရားမတတ်နိုင်တဲ့အမှုအရာတွေ့ဘူးသလားဒါကြောင့်ဘုရားဆိုတာရခသိန်းကိုတတ်နိုင်မှာဘုရားလို့ခေါ်တာအရာရာအားလုံးကိုဖန်ဆင်းနိုင်မှာဘုရားလို့ခေါ်တာဒါကြောင့်ကဘာမိုးမြေစကြဝဠာသင်ရဲ့ပောင်းဝင်းခြင်းအားလုံးကိုကြည့်လိုက်ပါဒီအရာတွေကတဘာဝအရာဖြစ်တည်လာတဲ့ဆိုတာသင်ပြောမယ်ဆိုရင်သင်ပြောနိုင်မယ်ဆိုရင်သင်ယုံနိုင်ပါမလားဒါကတဘာဝတရားအရာဖြစ်ပေါ်လာတာမဟုတ်ဘူးဖန်ဆင်းတဲ့ဖန်ဆင်းရှင်ရှိတယ်ဆိုတာကိုသင်တွေ့ရမှာဖြစ်ပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာလူသားအားလုံးကျွန်တော်ကျမတို့အားလုံးเนาะဘယ်သူမှမယွေးဘူးเนาะဘာသာခြားတွေပြောတာမဟုတ်ဘူးเนาะဘာသာခြားတွေကိုပြောနေတာမဟုတ်ဘူးအားလုံးဘာကဘာပေါ်မှာရှိတဲ့လူရယ်လို့ဖြစ်လာတဲ့လူလားမြောက်ပြီးတော့ယခုလိုတက်ရှိထင်ရှားနေနေတဲ့လူသားအားလုံးရဲ့အဖဖခင်သခင်ကောင်းကင်ရွှေမြို့တော်မှာစံမြန်းတော်မူပြီးတော့ရာခသိန်းကိုတတ်ဆွမ်းနိုင်တဲ့ဖခင်ဖြစ်ပါတယ်အဲ့ဒီဖခင်သခင်ကလူသားအားလုံးကိုးကွယ်တိုက်တဲ့ဖခင်ဖြစ်တယ်လူသားအားလုံးယုံကြည်တတ်တဲ့ဖခင်ဖြစ်တယ်။လူသားအားလုံးကအဲ့ဖခင်ကိုသာလျင်တိုးဝင်ချင်းကပ်ပြီးတော့သူနဲ့တူပဲလက်တွဲပြီးတော့သူ့ကိုပဲဖူးညော်ဖို့ညာအတွက်လိုလားတဲ့ဖခင်လည်းဖြစ်ပါတယ်။ဒါကြောင့်ဒီဖခင်သခင်ကိုယနေ့ကျွန်တော်ကတော့ရှင်ကိုးကွယ်ဖို့စီးကပ်ဖို့ဖခင်ရဲ့လက်တော်ဝယ်ကျွန်တော်ရဲ့အသက်တာကိုအံ့နံဖို့ညာအတွက်အရန်ရည်ကြည့်ပါတယ်မိတ်ဆွေပေါင်းတို့။ဒါကြောင့်ယနေ့ကျွန်တော်တို့အားလုံးရဲ့ဖခင်သခင်အကြောင်းကိုကျွန်တော်ကြားရတဲ့အခါမှာဒီနေ့ကစပြီးငါတို့ရဲ့အားလုံးရဲ့ဖခင်သခင်ကထာဝရရှင်ဖခင်ပါလား။အဲ့ဒီဘုရားသခင်ကငါတို့ကိုအရာခသိန်းကိုဖန်တီးပေးနိုင်တဲ့ဘုရားပါလားအဲ့ဒီဘုရားကိုပဲငါတို့ကိုးကွယ်ချမယ်ငါတို့ယုံကြည်ချမယ်ဘုရားမှလွဲပြီးတော့ဘယ်အရာကိုမှငါတို့ကိုးကွယ်ရနှက်တိမရှိဘူးဘုရားကိုပဲငါတို့တကယ်ပဲဘုရားရဲ့လက်ယုံတော်ဘုရားရဲ့တကိုးတော်ကိုပဲဆွဲကင်ပြီးတော့ဘုရားရဲ့နောက်ကိုပဲလိုက်ဖို့ရန်အတွက်ယနေ့ဆုံးဖြတ်ချက်ချပါဓမ္မမိတ်ဆွေပေါင်းတို့သင်တို့ရဲ့အသက်တာကသင်တို့ဒီကမ္ဘာလောကမှာအချင်းနီလာရောက်ပြီးတော့တက်ရှင်ဖို့ရံတဲ့ဘုရားကအလိုမရှိပါဘူး။နေစင်နေရမြဘုရားသခင်တင့်ကိုမားဆနေတဲ့စုခြေစုကောင်းချင်းမင်္ဂလာတွေကိုသင်ပြန်လဲပြီးတော့စဉ်းစားကြည့်လိုက်ပါ။အဲ့ဒီစဉ်းစားပြီးတော့ဘုရားအပေါ်မှာသင်ကားလို့ရှင်ဘုရားရဲ့ခြေစုတရားတွေကိုပြန်လဲပြီးတော့တုတ်ပြန်ပါ။သင်ကားလို့ရှင်ဘက်တော်မှာသင်ရဲ့ယခုလက်ရှိလုံနေစဲအရာကိုသင်ချန်လတ်ထားခဲ့ပါ။သင်ကိုဖန်ဆင်းတော်မူတဲ့ဘုရားသခင်ဒီကိုသင်ကားလို့ရှင်ယခုမဆိုင်မတော့ပဲနဲ့အရောက်လန်းလာခဲ့ပါ။ဘုရားသခင်ကငါထံသို့လာတော့ငါချမ်းသာပေးမယ်ဆိုပြီးတော့အမြဲတမ်းခေါ်နေတဲ့ဘုရားဖြစ်တယ်။အဲ့တို့ရယနေ့ကျွန်တော်ကဆိုရှင်ဘုရားသည်ကိုအရောက်လှမ်းလာဖို့ဖြစ်တယ်။မိတ်ဆွေပေါင်းတို့ဆုံးဖြတ်ချက်ချပါ။သင်တို့ရအသက်တာသည်လောကမှာတက်ရှင်ရတာတည်ငါလေးပါပဲ။ထာဝရအသက်မရှင်နိုင်ဘူး။ဒါကြောင့်ဒီလောကကိုကြော်လွှားပြီးတော့ထာဝရတက်ရှင်နိုင်ဖို့ရန်အတွက်ထာဝရဘုရားရှင်ဒီမှာကျွန်တော်အားလုံးကဆိုရှင်တိုးဝင်ချင်းကပ်ကြပြီးတော့ကိုးကွယ်ခြင်းအပြည့်ဝနဲ့စစ်မှန်သောဘုရားကိုပဲဖုံးမြော်ပြီးတော့ကျွန်တော်တကယ်ပဲယုံကြည်စွာနဲ့ဘုရားကိုကျွန်တော်ဥချဝိပုချမယ်ဆိုရင်ကျွန်တော်ရဲ့အသက်တာကဘယ်တော့မှဒီကမ္ဘာလောကမှာဆုံးသွားမှာမဟုတ်တော့ဘူးဒီကမ္ဘာလောကရဲ့ကိုကျွန်တော်အားလုံးကကြော်လွှားပြီးတော့ဘုရားပေးတဲ့ထာဝရအသက်နဲ့ကောင်းကင်ရှင်မြို့တော်ဘုရားသခင်ရဲ့နိုင်ငံတော်မှာကျွန်တော်အားလုံးဝင်စားရမှာဖြစ်တယ်ကျွန်တော်လူသားအားလုံးရဲ့အဖဘုရားသခင်ကကျွန်တော်အားလုံးကိုဒီကမ္ဘာလောကမှာကြာကြာမထားတော့ပါဘူးအဲ့တော့ယနေ့ကျွန်တော်အားလုံးကသူ့ရဲ့နိုင်ငံတော်မှာကျွန်တော်တို့ကိုချီဆောင်တော့မှာဖြစ်ပါတယ်။အဲ့တော့ကြလူသားအားလုံးရဲ့အဖကျွန်တော်တို့အားလုံးကိုးကွယ်တိုက်တဲ့ဘုရားသခင်ကိုယနေ့ကိုးကွယ်ယုံကြည်ဖို့ရန်အတွက်ဆုံးဖြတ်ချက်ချပြီးတော့ဘုရားသခင်အကြောင်းကိုကောင်းကောင်းဂါဂနနာလေ့လာပြီးတော့စစ်မှန်တဲ့ဘုရားနာကိုအရောက်တိုင်းလိုက်နိုင်တဲ့သားသမီးများကိုးကွယ်နိုင်တဲ့သားသမီးရောက်တိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားကောင်းကြီးချပေးပါစေ။ခေတ္တခဏဆုတောင်းကြပါစို့။အထက်ကောင်းငယ်ပုံ၌တရှိမသောထာဝရရှင်ဖာဗျာကိုရောရဲ့ကုဏနာမတော်ကိုချီးမွမ်းပါれဒီနေ့ကြားနာခဲ့ရသောသတင်းစကားမှာဖရာသခင်သည်လူသားအားလုံးရဲ့အဖဖရာသခင်ဖြစ်ပါれအင်းတို့ကယနေ့လောကမှာရှိသောပုရောဟိတ်လူသားအားလုံးတို့သည်မိမိတို့ရဲ့ကိုးကွယ်ရာယုံကြည်တိုက်သောဖရာသခင်ကိုပဲကိုးကွယ်ဖို့ရွေးချယ်ခြင်းပဲ့မှာတို့ရှင်မှန်ကန်ဖို့ရန်အတွက်ကိုရောဖရာမဆာတော်မူပါအသက်တော်မှာလွန်းလွဲသို့လိုက်ပြီးတော့ကိုးကွယ်နေတဲ့ယုံကြည်ခြင်းတလေထုံးစံတွေကနေမှပြောင်းလဲလာပြီးတော့ကိုရောဖျားတာလည်းရင် စစ်မှန်သောဖရာအဖြစ်တကယ်ပဲချစ်တော်ဝင်ချစ်ကပ်ပြီးတော့ကိုရောနဲ့လက်တွဲပြီးတော့ကိုရောထံပါ၌ပြန်လာပြီးတော့ကိုရောနဲ့တူမွေးလျော်တဲ့သာသမီများကိုရောကိုပဲဥထိတ်ထားပြီးတော့ဥထိတ်ထားပြီးတော့ကိုကိုွယ်ယုံကြည်တဲ့သာသမီများဖြစ်ဖို့ရန်ဆက်လက်ကောင်းချီးပေးမာသမီကြောင့်မြတ်တော်မတော်ယေရှုရဲ့နာမတော်ကိုမြှပြပြီးဆုတောင်းပါရဖဗျာအာမင
်သာသမီများအားလုံးတို့ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရကွယ်ခုချိန်မှာတော့ကောက်ချစ်တော်အနန်းတချက်ဆိုတဲ့ကောင်းစဉ်လေးနဲ့ပုံမြင်လေးတစ်ပုဒ်ပြောပြမယ်နော်ကလေးတို့ရေဟိုးရှိရှိတုန်းကယေရှုခရစ်တော်ရဲ့တပည့်တော်တွေထဲမှာယူရရှကာယုဆိုသူတယောက်ရှိတဲ့ကွယ်ယူရရှကာယုဟာယေရှုခရစ်တော်ကိုငွေ30နဲ့ယေဘရဟိတွေစီရောင်းစားထားတဲ့ယေရှုခရစ်တော်ကိုဖန်ဆီးဖို့လမ်းပြတဲ့သူလေးဖြစ်တယ်ဒါကြောင့်ယူရရှကာယုဟာဒုတ်ဒါကင်ဆောင်လာတဲ့လူအမြောက်အများနဲ့အတူရောက်ရှိလို့လာပါတယ်။အဲ့ဒီလူတွေဟာယေဘုဟိတ်ကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဆေးလွတ်လိုက်တဲ့သူတွေဖြစ်တယ်ကွယ်။ကလေးတို့ရေယေရှုခရစ်တော်ကိုယန္တူတွေလက်ကိုအံ့နံမဲ့သူယူရရှကာယုဟာမိမိနဲ့လိုက်ပါလာတဲ့လူတွေကိုငာနမ်းပြီးနှုတ်ဆက်တဲ့သူဟာယေရှုဖြစ်တယ်။သူ့ကိုဖမ်းဆီးကြပါလို့အချက်ပေးထားလိုက်တယ်။ကလေးတို့ရေပြီးတော့ယူရရှကာယုဟာချက်ချင်းပဲယေရှုစီကိုချဉ်ကပ်ပြီးအရှင်ဖျားမင်္ဂလာရှိပါစေတော်လို့ပြောပြီးယေရှုခရစ်တော်ကိုနန်းတော်တာပေါ့ကွယ်ဒီခါသခင်ယေရှုကအဆွေတင်ဆောင်ရွက်ဖို့လာတဲ့ကိစ္စကိုအမြန်ဆောင်ရွက်ပါလို့မိန့်တော်မူလိုက်တဲ့ကွယ်သခင်ယေရှုခရစ်ကကြိုတင်သိထားတဲ့ပုံပဲပေါ့ကွယ်ဒီအချိန်မှာလူတွေဟာယေရှုခရစ်တော်စီလာပြီးဖမ်းဆီးချုပ်ကင်ထားကြတယ်ဒီချိန်မှာပဲယေရှုခရစ်တော်နဲ့အတူဓာတ်တက်ပါလာတဲ့လူတယောက်ဟာဓာတ်ကိုဆွဲထုတ်ပြီးယေဘရဟိမင်းရဲ့ကျွန်တယောက်ကိုခုတ်လိုက်တဲ့အခါမှာအဲ့ဒီလူဟာနေရွက်ပြတ်သွားတဲ့ကွယ်။သခင်ယေရှုကမြင်တော့ချက်ချင်းပဲခုတ်တဲ့လူကိုတင်းရဲ့ဓာတ်ကိုဒိန်နဲ့ပြန်သွင်းမှာဓာတ်ကိုကင်ဆွဲတဲ့လူဟာဓာတ်အဖြစ်တည်ကြည်ပြည့်စည်ရလိမ့်မယ်။ငါဟာခမဲတော်စီကနေအကူအညီတောင်းခံရင်ခမဲတော်ဟာတက်ကြီးတစ်ဆက်နှစ်တက်ထဲမှာကများပြားလာတဲ့ကောင်းငင်တမန်တို့ကိုငါစီကိုဆင်လွတ်တော်မူမယ်ဆိုတာကိုသင်တို့မသိကြဘူးလားဒါပေမဲ့ငါဒီလိုလုပ်ရင်စံစာလာတဲ့အတိုင်းဘလို့ဖြစ်တော့မှာလဲဆိုပြီးလူတွေကိုမိန်တော်မူလိုက်တဲ့ကွယ်ယေရှုခရစ်တော်ကဆက်ပြီးလူတို့ပြိသက်ကိုသင်တို့ဟာဓမြဖမ်းသလိုငါကိုဖမ်းချဖို့ဒုတ်တွေဓာတွေနဲ့လာကြသလားငါဟာနေ့စဉ်နေ့တိုင်းဗိမာန်တော်မှာထိုင်ပြီးဟောပြောသွန်သင်နေတဲ့အခါသင်တို့ဟာငါကိုမဖမ်းဆီးကြဘူးဒါပေမဲ့ဒီအမှုအရာတွေဖြစ်ပြရခြင်းမှာစံစာတော်အတိုင်းအကောင့်ထဲပေါ်လာစီဖို့ဖြစ်တယ်လို့မိန်တော်မူတယ်ကလေးတို့ရေယူဒာရှကာယုဟာသူ့ရဲ့သခင်ယေရှုခရစ်တော်ကိုငွေ30နဲ့ရောင်းစားတာငွေလိုချင်လို့မဟုတ်ဘူးကွယ်ယေရှုခရစ်တော်ကတကူပြတာကိုတွေ့မြင်လို့တဲ့အတွက်ဖြစ်တယ်ဒါပေမဲ့ယေရှုခရစ်တော်ကနောက်ဘက်တော်ပြေဆုံးဖို့ဘာမှတံပြန်မလုပ်ခဲ့ဘူးရန်သူတွေလာဖမ်းလို့တပည့်တော်တယောက်ကရှစ်ပရောဟိတ်ရဲ့လူတူဦးရဲ့နရွက်ကိုဓားနဲ့ခုတ်လိုက်တာကိုတောင်ဓားကိုပြန်သိမ်းခိုင်းပြီးဓားကိုဆွဲကင်တဲ့သူဟာဓားအဖြစ်တည်ကြည်ပြက်စီရလိမ့်မယ်လို့ပြောပြီးဒီလိုသူ့ကိုဖမ်းဆီးတဲ့အခါဘာမှပြန်ခုခံခြင်းမပြုလုပ်ရခြင်းဟာစံစာတော်မှပရောဖက်တွေဟောထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ဆိုတာဖြစ်တယ်စံစာပေါ်ပြတဲ့အတိုင်းပြည့်စုံစေတာဖြစ်တယ်ကလေးတို့ရေယူရာရှကာယုဟာသူ့ထင်တာတမျိုးဖြစ်လာတာတမျိုးတွေ့တော့သူ့သခင်ယေရှုအတွက်စိတ်ထိခိုက်ခဲ့တယ်။သူဟာနောင်တရလို့စိတ်ထိခိုက်တာမဟုတ်ဘဲသူ့လောက်ရကြောင်ကြောက်ရွံ့တုန်လှုပ်သွားခဲ့တဲ့။ဒါကြောင့်သူ့ကိုယ်သူကြိုးဆွဲချပြီးတေပွဲဝင်သွားခဲ့တယ်ကွယ်။သူ့ရဲ့လောက်ရဟာမှားယွင်းတဲ့လောက်ရတစ်ခုဖြစ်တာပေါ့ကွယ်။ကလေးတို့လည်းမှားယွင်းတဲ့လောက်ရတွေကိုမလုံမိအောင်တတိရှိကြပါစေကွယ်ကလေးတို့ကိုကြားနေကောင်းကြည့်ပေးပါစေ
မေလိုင်းလံကအတန်များလင်းပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြေတားကြောင့်လေးဟောကြတယ်မိတ်ဆွေယခုဝိနာလေးဆွေငါရဲ့
ဆုံးရည်ကြီးတဲ့တရင်ကောင်းတွေပါတယ်နာဆွေငါမြဲနာဆွေမ ှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျောလင့်ချင်းတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါသေးရှင်
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျောလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေဇုတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။